ကချင်ပြည်နယ်မြကြီးနားနဲ့ရွှေကူမြို့နယ်အတွင်းကထက်တန်းကျောင်းတွင်မိရှုခံရတာနဲ့ဘုံခွဲတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ကမလုံတဲ့တဲ့ကိစ္စရဲ့ဖြစ်ကြောင်းဝေဖန်လိုက်ပါတယ်။ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ KIO ကစုံစမ်းသွားမှာဖြစ်ကြောင်းပြောသလိုဒေသခံတွေကလည်းပညာရေးစောင့်အုံတွေကိုတိုက်ခိုက်တာကိုလက်မခံကြောင်းပြောကြပါတယ်။ရန်ကုန်ကလာတဲ့ဒီကချင်ပြည်နယ်အတွင်းကအခြေအနေကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကချင်ပြည်နယ်အတွင်းမှာဒီလ15ရက်နေ့ကမြစ်ကြီးနားမြို့မန်ခင်ရောက်ွက်ရှိအထက်တန်းကျောင်းကကျောင်းဆောင်တစောင်းမီးလောင်ခဲ့သလိုဒီလ6ရက်နေ့ညပိုင်းကလည်းရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းအနီးမှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာပါမြစ်ကြီးနားမြို့အထက်တန်းကျောင်းကတော့နှစ်ထပ်ကျောင်းဆောင်တစ်ခုလုံးမီးလောင်ပျက်စီးခဲ့ရပြီးရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းကတော့လုံခြုံရေးအာမခံချက်မရှိတာကြောင့်ပိတ်ခဲ့ရကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ် KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဒီတိုက်ခတ်မှုဟာဘသူဘဝလက်ချက်ဖြစ်ကြောင်းမသိရပေမဲ့သူတို့အဖွဲ့အနေနဲ့ပြည်သူပိုင်းအဆောက်အုံတွေကိုတိုက်ခတ်တဲ့မူဝါဒမရှိသလိုဒီလိုတိုက်ခတ်တာမျိုးလည်းမလုပ်တင်ကြအောင်အခုလိုပြောပါဗျာ
ကျွန်တော်တို့ KO အနေနဲ့တော့အဲ့လိုမျိုးဇာတင်ကြောင်းတွေကိုပေါ့နော်ပြည်သူပိုင်းအဆောက်အဦတွေကိုဖြစ်စေဖို့ရည်ရွယ်တယ်ဆိုတာတော့ပြောရမှာပေါ့လေစီရတော့မရှိဘူးခင်ဗျကျွန်တော်တို့ KO အနေနဲ့တော့အများပြည်သူပိုင်းပေါ့ဇာတင်ကြောင်းတို့ဖျားကြောင်းတို့ပြည်သူပိုင်းရဲ့ဒီအဆောင်တွေကိုဖြစ်စေတာတော့မကောင်းဘူးလို့ပေါ့ပေါ့နော်မလုပ်ဖြစ်တဲ့ဒီကဒီပါလေဆိုတဲ့အကြောင်းကိုတော့ပြောလို့ပါတယ
်စစ်ကောင်စီကတော့မြကြီးနားမြို့မန်ခင်ရောက်ကအထက်တန်းကျောင်းရှိရွှေနဒီကျောင်းဆောင်ကို PDF အမိခံအကြမ်းဖက်သမားတွေကမီးပလင်းနဲ့ပြစ်ပေါက်မီးရှို့ခဲ့ကြောင်းမီးလောင်မှုကြောင့်စာသင်ခန်း၃ခန်းတွဲနှစ်ထပ်ကျောင်းဆောင်ဆုံးရှုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တဆက်ထဲမှာပဲပအဝင်ပတ်သက်သူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်မှုစုံစမ်းနေစေဖြစ်ကြောင်းဖော်ပြထားပါတယ်။ KIO အနေနဲ့လည်းမြကြီးနားအထက်တန်းကျောင်းမီးလောင်မှုကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်။မီးလောင်တဲ့စကားတော့ဘလူးကျောင်းမီးလောင်တဲ့ပို့ဆက်မှုကြောင့်လားဓမ္မမှုမတမာမှုတွေကြောင့်ကြီးလောင်တယ်လားဆိုတာပြည်ပြည်ပွဲပွဲတော့ကျွန်တော်လည်းမရသေးပါဘူးသူစားနေသေးပဲဖြစ်ပါတယ
်မြကြီးနားနဲ့ရွှေကူဒေသခံတွေကတော့စာတင်ကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့လက်တယ်တရခံကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိသေးသလိုဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံပြောဆိုတာလည်းမရှိကြောင်းပြောပါတယ်မြကြီးနားဒေသခံတဦးကတော့စာတင်ကြောင်းတွေကိုတိုက်ခတ်တဲ့ဆိုရင်ဘယ်အဖွဲ့အစည်းကလှုပ်လှုပ်လူထုလက်ခံမှာမဟုတ်ကြောင်းအခုလိုပြောပါတယ်
ပြည်ရင်းနဲ့ကျောင်းပါရင်းနဲ့ဆိုင်တဲ့ကိစ္စရဲ့ဒီမှာဒီတော့ဒါကဘယ်အဖွဲ့အစည်းတွေပဲလုပ်လို့ဘယ်သူတွေပဲလုပ်လို့ဒါကတော့ဒီလူတွေကတော့ဘူးဝါလက်ခံမဲ့ကိစ္စမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်ဒီလိုပဲမြင်နေရဒီအဖွဲ့ပေါ်ကတော့ဒါကတော့တာဝန်ရှိရတာပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတတိယအဖွဲ့အစည်းတွေကနေဒီကိစ္စကိုပြည့်ပြည့်စုံစုံနဲ့ရှင်းရှင်းလင်းလင်းနေနေပေါ့နော်အဲ့တော့တာဝန်ရှိတဲ့ပြည်သူတွေလည်းမြင်တာပေါ့နော်
တတိယအဖွဲ့အစည်းဆိုတာက PCG ခေါ်ကချင်ငင်းငင်းရေးအကျိုးဆောင်အဖွဲ့လို့ကချင်အတိုင်းအမခံကောင်စီလို့အဖွဲ့တွေကိုရည်ရွယ်ကြောင်းလည်းပြောပါတယ်။ရွှေကူဒေသခံတူကလည်းရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းဘုံပေါက်ကွဲပြီးပိတ်လိုက်ရတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့အနေနဲ့တော့ပညာရေးကိုအဲ့လိုမျိုးလုပ်တာတော့မဖြစ်သင့်ဘူးလို့ထင်တယ်။ကျွန်တော်တို့ကချင်ပြည်နယ်ကအရင်ဆုံးကလည်းမဖွင့်ပြဦးဘူးလေမဖွင့်ပြခဲ့တဲ့မှာအစီအញရင်းနဲ့ပတ်သက်ရင်အားလုံးအရင်ကနောက်ကျနေရပေါ့ပညာမျိုးတွေစလို့ရှင်ကလေးတွေကပညာရေးကိုအရင်နောက်ကျနေတဲ့အချိန်မှာကိုဗစ်တောင်းလည်းတစ်နှစ်နားရတယ်မနှစ်တောင်းဆိုတော့ကလေးတွေကတောင်းတက်တက်ကလေးရတက်တက်မတက်ရတဲ့ကလေးကမတက်ရဘူးအခုဒီနေ့အဲ့လို၃နှစ်ဆက်တိုက်ဖြစ်လာတဲ့အချိန်မှာကလေးတွေကဘာဖြစ်လာလဲဆိုလို့ရှင်တစ်ချို့ဆိုလို့ရှင်အိမ်အောင်ကြွားသွားတာရဲ့အပြင်လောကအမောင်လောကတွေကိုရောက်သွားတဲ့ဟာကြီးရဲ့ပညာနဲ့မိဘနဲ့မဖက်ညက်ချိန်မှာရမယ့်အနေအထားမှာမိဘတွေကလည်းကျေကံဒန်းစားကြီးဖြစ်တဲ့အတွက်ကြောင့်မို့လို့ကတမီကိုပြပစီစီမထိသိမ့်နိုင်တဲ့အချိန်မှာကြောင်းနေပဲထင်ရတဲ့အခါကြောင်းကိုအဲ့လိုမျိုးလုပ်လိုက်တဲ့အတွက်ကြောင့်မို့ကလေးတွေရဲ့အနာဂတ်ပေါ့ပညာရဲ့အနာဂတ်ကအလုံးကိုမဲ့သွားပြီလို့ဆိုချင်တယ်ဒီမှာတော့
မေလ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့စာတင်နှစ်မှာကျောင်းပေါင်း900ကျော်မီးရှို့ဘုံခွဲခံရပြီးဆရာမ38ဦးသေဆုံးခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စစ်ကောင်စီကစာတင်ကျောင်းတွေဖွင့်လှစ်တာဟာကလေးငယ်တွေကိုသူတို့နိုင်ငံရေးအကျိုးအမြတ်အတွက်အသုံးချနေတာဖြစ်ကြောင်းအတူအယောင်ကျောင်းဖွင့်လှစ်တာကိုဆက်လက်သဘိမ့်မောက်ဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်မှာမလွဲမရှောင်သာလို့ကျောင်းတက်နေရသူတွေရဲ့လုံခြုံရေးကိုစစ်ကောင်စီကတာဝန်ယူဖို့နဲ့စာတင်ကျောင်းတွေကိုမြည်သူကတိုက်ခတ်သည့်ဖြစ်စေလုံးဝလက်မခံကြောင်းလည်းဖော်ပြထားပါတယ်။မေလ31ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့ဘုံကွဲမှုဖြစ်ပွားခဲ့ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရခဲ့သလိုတဦးသေဆုံးခဲ့ပါတယ်။ GCPEA ခေါ်ပညာရေးခန္ဓာတိုက်ခိုက်ခံရမှုကာကွယ်ရေးတက္ကပါလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးအနေနဲ့စာသင်ကျောင်းတွေကိုမိမိတို့စီရေးအတွက်အသုံးမပြုဖို့နဲ့ကျောင်းတွေကိုတိုက်ခိုက်တာမျိုးကိုရှောင်ကြဉ်ဖို့ဂျွန်လာတရက်နေ့ကတိုက်တွန်းထားပါတယ်ရှင်။